COVID-19 အတွက်အမေရိကန်နဲ့ဗြိတိန်ကထုတ်တဲ့ကာဝယ်ဆေးတွေဟာလုံးဝယုံကြည်စရာမရှိတဲ့အတွက်အီရန်နိုင်ငံအတွက်မတင်သွင်းဖို့အီရန်ခေါင်းဆောင်ကြီးအယတ်တိုလာအလီခါမေနီကတောက်ကြနေမှာပိတ်ပင်လိုက်ပါတယ်။အမေရိကန်နဲ့ဗြိတိန်နိုင်ငံတွေကကာဝယ်ဆေးတင်သွင်းမှုကိုပိတ်ပင်ကြောင်းနဲ့ဒီနိုင်ငံတွေဟာတခြားနိုင်ငံတွေကိုထိခိုက်အောင်လုပ်လို့စိတ်မရှိဘူးလို့မပြောနိုင်ကြောင်းလည်းအီရန်ခေါင်းဆောင်ကတွစ်တာမှာရေးပါတယ်။အီရန်မှာဒီရောဂါအခုဆက်ခံသူတက်တက်တမ2000ကျော်ရှိပြီးတိဆွန့်ရသူက5,600ကျော်ရှိပါတယ်။သူ့ရဲ့မဟာရန်သူကြီးဖြစ်တဲ့အမေရိကန်ကအရေးယူတန်ခတ်မှုတွေချက်မှတ်ပြီးဒီရောဂါအတွက်အတားအဆီးတွေလုပ်နေတယ်လို့အီရန်ကဆွဆွဲပါတယ်။ဒီအရေးယူတန်ခတ်မှုမှာအစားအသောက်နဲ့ဆေးဝါးအတွက်ကင်းလွတ်ခွင့်ပေးထားတာဖြစ်ပေမဲ့နိုင်ငံတကာဘဏ်တွေကတော့ငွေအလွှဲပြောင်းကိစ္စရပ်တွေမှာအီရန်ပါဝင်လာရင်လက်မခံကြပါဘူး။ဒီကံရောဂါဖြစ်ပွားနေတဲ့မနစ်ကမတ်လတည်းမှာဒီရောဂါအတွက်အကူအညီတွေပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကန့်လန့်ခဲ့ပေမဲ့အီရန်ရဲ့ရံပက်ဖြစ်တဲ့အမေရိကန်ရဲ့ရည်ရွယ်ချက်ကိုအယုံကြည်မရှိဘူးလို့ပြောပြီးခါမင်နီကလက်မခံပယ်ချခဲ့တာပါ။ Pfizer BioNTech ကာဝယ်ဆေးတစ်သိန်းခွဲအီရန်ကိုပို့ဖို့အတွက်အမေရိကန်ခြေစိုက်အီရန်သိပ္ပံပညာရှင်တွေစီစဉ်ထားပေမဲ့ခါမင်နီရဲ့ပြောကြားချက်ကြောင့်အခုဖျက်သိမ်းခဲ့ရတယ်လို့အီရန်လာချမ်းနေဖွဲ့ကတောက်ကြနေမှာပြောပါတယ်။